ကိုဗစ် -19 ကမ္ဘာကာယောဂါနဲ့ပတ်သက်လို့မြန်မာနိုင်ငံကြီးလက်ဒေသတချို့မှာကျန်းမာရေးအသည့်အားနည်းပြီးလွဲမားတဲ့အယူဆတွေဖြစ်ပေါ်နေပါတယ်။ဒီဖြစ်ပျက်တွေကရှက်ပြည့်တဲ့အရှေ့ပိုင်းကကျေးရွာတချို့ကအခြေအနေကိုပြောပြပါမယ်။ကိုဗစ် -19 ရောဂါနဲ့ပတ်သက်လို့လွဲမားတဲ့သတင်းစကားတွေကြောင့်ရှမ်းပြည်နယ်အရှေ့ပိုင်းမိုင်းဆက်မြို့နယ်ကကျေးရွာတချို့မှာရောဂါမကူးစက်အောင်ဆိုပြီးကလေးလူကြီးမကြံဘိန်းရှူနေပါတယ်။မိုင်းဆက်ခရိုင်အုပ်ချုပ်ရေးအဖွဲ့ကတော့ကိုဗစ် -19 ကျန်းမာရေးစစ်ဆေးတာအသိပညာပေးတာတွေကိုကျေးရွာအုပ်ချုပ်ရေးမှူးတွေကတဆင့်ဆောင်ရွက်နေပြီးဒီလိုလွဲမားတဲ့အဖြစ်တွေရှိရင်စုံစမ်းစစ်ဆေးပြီးအသိပညာပေးလုပ်ငန်းတွေဆောင်ရွက်သွားမယ်လို့ပြောပါတယ်။မိုင်းဆက်မြို့နယ်ကကျေးရွာတချို့မှာကိုဗစ် -19 ရောဂါကာကွယ်နိုင်ဖို့ဘိန်းရှူနေကြတဲ့အခြေအနေကိုဒေသခံတအူးကအခုလိုပြောပါတယ
်။ဘိန်းရှူအဲ့ရောဂါကာကွယ်နိုင်တယ်ဆိုတော့လူကြီးကလေးမကြာဘေးရှူနေအဲ့ဒါကလေးကျတော့ဘေးအမူးတယ်ဆိုတော့ညတဲ့အဲ့လိုပြောနေကြတာ။အဲ့မရှူနိုင်တဲ့ကလေးကျတော့သူတို့ပစတ်ထဲထွက်လာရငွေကိုသူတို့ကရှူမိအောင်လုပ်ပေးတာပေါ့။အဲ့ဒါနဲ့ကျွန်တော်ကပြောလားကလေးဘေးဆွတ်တဲ့ဘယ်လိုလုပ်မလဲဆိုတော့ဘေးဆွဲတာပြဿနာမရှိဘူးအရင်မကြည့်ဘူးတဲ့မတင်နိုင်ဘူးတဲ့ယောဂါဆွဲလိုက်တင်နိုင်တယ်အဲကျော်ဘေးကဖြတ်ပြီးလွယ်တယ်တဲ့ယောဂါကျတော့မလွယ်ဘူးဆိုတော့သူကဘေးရှူကြတယ်လို့အဲ့လိုပြောနေကြတယ်ခုမနှိမ့်ညလဲ
မိုင်းဆက်မြို့နယ်ရေပူစမ်းကျေးရွာအနီးကကျေးရွာတွေမှာတော့တချို့တွေကကျုပ်ပြုတ်စားရင်ကြောက်ဖြုံစီခွဲထားရင်ယောဂါမကူဘူးဆိုပြီးဆောင်ရွက်တာတွေလည်းရှိနေကြောင်းပြောပါတယ်လက်ရှိမိုင်းဆက်မြို့နယ်အတွင်းကိုဗစ် -19 ကာကွယ်ရေးအတွက်ဆောင်ရွက်နေတဲ့အခြေအနေကိုတော့ဒုတိယခရိုင်အုပ်ချုပ်ရေးမှူးဦးထွန်းထွန်းဝင်းကအခုလိုပြောပါတယ
်။အခုလောလောဆယ်တော့ကျွန်တော်တို့ဒီလူစီကားတဲ့အိုင်မဇေးရို့လမ်းတော်နန်းလေးဘွားတွေမှာတော့ကျမကြီးရနေပြီးတော့ကားနဲ့လည်းလှည့်လည်ပြီးတော့နှိုးတော်တယ်အဲ့အဲ့နဲ့ပတ်သက်ပြီးတော့အသိပညာပေးတာတွေဆောင်ရွက်တယ်။နောက်တစ်ခါအခုမြို့ဝင်မြို့ထွက်ဒီမှာအခုချိန်တိုင်းကိရိယာနဲ့အပူချိန်လုံခဲမှုရှိမရှိအတိုင်းတာဒီစစ်ဆေးတာတွေပါလေလုပ်တယ်ဆိုမက်ဆာမြို့နယ်မှာဆိုရင်အခုတီတူဆေးရုံမှာတာပြလူအဆောင်ကြီးဟိုစင်တာတွေပေါ့အဲအဲ့ဒါလေးဖွင့်ထားပြီးတော့တာပြလူလာရှိတာဆိုရင်တော့ထားကြည့်ပြီးတော့ဆန္ဒပုဒ်တွေဟိုတဲ့ပြင်ထားတာတွေရှိပါတယ်အဲဟိုကျေးလက်တွေကတော့သူတို့အဲအသိပညာတွေဟောပြောပြီးတော့ဒီအဲ့လိုရဝေးရပြန်လာတဲ့လူရှိတယ်ဆိုလို့ရှိရင်ဟိုဟာတက်ဆိုင်ရာအထွတ်ထွန်းတာကိုသတင်းပို့ဖို့အခုရက်ကွက်ရက်ကြီးအုပ်ချုပ်မှုတွေဟိုသတင်းပို့ပြီးလို့ရှိရင်အဲဆန္ဒစစ်ဆေးမှုခံယူဖို့အဲလိုအပ်တယ်ဆိုလို့ရှိရင်လည်းအဲ့ဒါဒီမိမိအိမ်မှာပဲတိမ်မမသွားမလာပဲနဲ့အဲ့ဒါ14ရက်ဆောင်ကြီးဖို့အဲ့ဒါဒီတော့ရကြီးအုပ်ချုပ်မှုတွေလည်းသင်မှာကြပြီးတော့သိပညာပေးတာတော့ရှိပါတယ
်ဘိန်းရှူရာလို့လွဲမားတဲ့ဆောင်ရွက်မှုတွေကိုတော့စုံစမ်းစစ်ဆေးပြီးစီစစ်တားမြစ်သွားမယ်လို့လည်းဦးထွန်းထွန်းဝင်းကပြောပါတယ
်နောက်နောက်အုပ်ချုပ်မှုကတစင်အဲ့ဒါစုံစမ်းပြီးလို့ဟုတ်ပြဆိုရင်တော့အဲ့ဒါဒီပေးတားမြစ်တာလောရမှာပေါ့ဗျာ
လောလောဆယ်မှာထိုင်းနိုင်ငံကပြန်လာသူတွေကိုတာချီလိမ့်မြို့မှာအဝင်လက်ခံနေပြီးမိုင်းဆက်မြို့ကိုပြန်လာသူတွေကိုလည်းတေချာစီစစ်လက်ခံနေပါတဲ့မြန်မာနိုင်ငံမှာတော့ဒီလ23ရက်နေ့ကကိုဗစ် -19 ရောဂါပိုးရှိသူ2ဦးတွေ့ရှိခဲ့ပြီး24ရက်နေ့မှာတော့နောက်ထပ်2ဦးထပ်မံတွေ့ရှိကြောင်းနဲ့စောင့်ကြည့်လူနာ238ဦးတခွဲအတည်ပြုစောင့်ဆိုင်းသူ26ဦးရှိနေပါတဲ့ကျွန်တော်မိုးစောပါရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်